ပုံမှန်905ကာဂျီနဲ့ဆွဲဆိုခံထားရတဲ့အကျဉ်းသား900ကိုအင်းစိန်ထောင်ကနေပြန်လွတ်ပေးလိုက်တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။တကယ်တမ်းတော့ဒီထက်ပိုပြီးတော့နည်းတဲ့အရေးအတွက်ပဲလွတ်မြောက်လာတယ်လို့အကျဉ်းသားတွေကိုလိုက်ပါကူညီပေးနေတဲ့ရှင်းနေတွေကပြောပါတယ်။စစ်ကောင်စီကထုတ်ပြန်တဲ့အတိုင်းလွတ်မြောက်ခဲ့ကြသလားဆိုတာကိုလည်းပြန်ပြီးတော့စစ်စစ်ဖို့ခက်ခဲနေတယ်လို့ရှင်းနေတွေကဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ဦးသိန်းထိုင်ဦးပြောပြပေးပါရှင်
။ရန်ကုန်အင်းစိန်ထောင်ကနေဗိုလ်ထုနေကပြန်လွတ်ပေးလိုက်တဲ့အကျဉ်းသားရေတွက်ဟာ921ယောက်ရှိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပေမဲ့တကယ်တမ်းပြန်လွတ်လာတဲ့ရေအတွက်ကအငင်းပေါ်စရာဖြစ်နေပါလေပြန်လွတ်လာတဲ့ကျင်းသားတွေရဲ့အချက်လက်ကရှင်းနေတွေစီကိုမရောက်တဲ့အတွက်ဒီရေအတွက်မှန်ကန်ရလားဆိုတာတတ်မပြောနိုင်တဲ့အကြောင်းဒီကျင်းသားတွေကိုလိုက်ပါကူညီပေးနေတဲ့ရှင်းနေတွေက VOA ကိုပြောပါလေတကယ်တမ်းကျင်းသား900ကျော်လွမြောက်ခဲ့တဲ့ဆိုရင်အင်းစိန်ထောင်ထဲမှာမြို့နယ်လိုက်ဖွင့်ထားတဲ့အထူးတရားရုံး38ခုကနေပြန်ရရောက်20စီလွတ်မြောက်လာရမယ့်အခြေအနေဖြစ်တယ်လို့ရှင်းနေဦးခမောင်မြင်းကတွက်ဆပြပါတယ်
။နှစ်ဖက်မှန်ပြီးမှားပြီးဆင်ခြင်ကြည့်တဲ့အခါမှာခုနပြောတဲ့လူတွေကျန်နေတယ်ဆိုတာလေမှန်နိုင်တဲ့အခြေအနေကြီးရရှိတယ်။တကယ်၍သာ921ယောက်လုံးလွတ်လာမယ်ဆိုခဲ့ရင်ပုံမှန်ရှိလို့ဆိုတော့တရုံးပြုံးမှအနည်းဆုံး10ယောက်ကနေအများဆုံး20အထိလွတ်လာနိုင်တဲ့အခြေအနေရှိတယ်။ဒါပေမဲ့အဲ့လိုမျိုးပေါ်ပေါက်လာတာမရှိဘူး။နောက်တစ်ခါကြည့်နေရလို့ပါလို့ဆိုရင်ဟိုတယောက်ပဲလွတ်တာရှိတယ်၊ဇန်နာရီမလွတ်ဘူး။ဒီလိုအခြေအနေတွေကလမ်းရှင်သုံးသပ်ဆရာရှိတယ်
။ဒါပေမဲ့မှုတည်ဆောက်တဲ့ကာလမှာတရားရုံးကိုပို့မလို့ပဲထောင်ကနေတိုက်လွတ်ပေးတာမျိုးလည်းရှိနိုင်တဲ့အတွက်စစ်ကောင်စီဘက်ကထုတ်ပြန်တဲ့အရေးအတွက်မှားတယ်လို့မဆိုနိုင်ကြောင်းသူကပြောပါတယ
်။နှစ်ဖက်လုံးမှာတော့ဖြစ်တဲ့အခြေအနေတွေရှိတယ်။921ယောက်လွတ်ပြီးပါပြီဆိုတော့အကျဉ်းဖောင်ကနေမှထုတ်ပြန်ကြေညာတာဒီလေပဲသူတရားရုံးမှာတရားစွဲတင်ထားတဲ့လူတွေပါသလိုမတင်ရသေးတဲ့ထိမိထားတဲ့လူတွေကြတော့တရားရုံးကအသိပေးကြရမလို့ပဲနဲ့ထောင်နေနဲ့လွတ်လိုက်နိုင်တာရှိတဲ့အတွက်ဒါလည်းဖြစ်တယ်ရာအခြေအနေရှိတယ
်တရားလွတ်တော်ရှင်တွေဒေါ်ဇာလီအေးကတော့သူတို့လိုက်ပါကူညီပေးနေတဲ့အမှုတွေတွေကလူတချို့တဝက်ပဲလွမြောက်ခဲ့တဲ့အကြောင်းပြောပါတယ်
ဒါက921လာဖြစ်တယ်မဖြစ်ဆိုတာတော့ဒါကတော့ထောင်ပဲဖြစ်နေတယ်ဒီမှာအဲဆိုကျွန်တော်တို့ယူပြီးကျွန်တော်တို့ဒီအဖြစ်ပြီးဆီမှာဘယ်လိုမှအဆင်မပြေဘူးလေကျွန်တော်တို့ဆိုကျွန်တော်တို့ဆင်းနေတယ်ကျွန်တော်တို့တိုက်တဲ့ခါမှာကျတော့ကျွန်တော်ကခင်ဗျာဆက်ဆက်လို့ကျွန်တော်တို့ဒီလိုလုပ်တာပြီးကြတော့ကျွန်တော်တို့မသိ
ဘူးဆရာပြဖို့နဲ့ဆက်ဆက်ပြီးပုံမှန်905ကကြီးနဲ့ဆွဲစုခံထားရသူအများစုပြန်လည်လွတ်လာတယ်ဆိုရင်လည်းပြန်မလွတ်လာသူတွေလည်းအများကြီးရှိနေတာပါအဲ့ဒီနေ့ကအင်းစိန်တောင်ရှိမှာတားဖြစ်သူကိုသွားရောက်ဆောင်ဆိုင်ခဲ့တဲ့ဟုတ်ကဲ့ဦးမင်းနိုင်ကသူသားပါမလာဘူးလို့ VOE ကိုခုလိုပြောပါတယ
်ဦးသားရေပါလာသေးဦးသားရေဘယ်လိုကြောင့်မပါလာလဲတော့မသိဘူးသူတို့ပြောတော့တော်အင်းစိန်ကနေကို900ကျော်ဆိုအဲ့ဒီကဦးသားတော့900ကျော်လည်းမရှိပါဘူးသားရေသူတို့အများဆုံးလည်းမ900တော့မရှိဘူးဦးမင်းကြီးကလည်းဖြစ်စီ6ဒီလောက်ကတော့ဒီပါတယ်အပြည့်အကျက်တွေမဟုတ်ပါဘူးတနေ့20ကတော့ခါလီထွက်လာတာသိတယ်ကျေးရတော့ရကြတိုင်းလုပ်မယ်လို့ပါလို့ရှိရတူတော့တူတော့ပါဘူးကတော့ဆောက်ပါလေမင်းကလည်းတော့ဆောက်လေအားမမကြည့်သတင်းတွေကလည်းတက်နေတာတော့ကြားပြန်ပြီးရှင်းရမင်းလေးပေါ်ရင်းလေးကလည်းဒီလုပ်မယ်လို့အတန်ကြားပြန်စားရ
လာမယ့်ဇူလိုင်လ3ရက်နဲ့5ရက်နေ့မှာလည်းချင်းသားတွေကိုနောက်ထပ်လွတ်ပေးဖို့ရှိတယ်လို့သတင်းတွေထွက်ပေါ်နေတဲ့အကြောင်းရှင်းနေတချို့က VOE ကိုပြောပါတယ်ထောင်ရှိမှလူစုလူဝေးမဖြစ်ဖို့နဲ့လွတ်မြောက်လာတဲ့သူတွေကိုသက်ဆိုင်ရာမျိုးနဲ့စကန်ဒီမှာပဲစောင့်ဆိုင်ကြဖို့ရှင်းနေတွေကအကြံပြုထားပါတယ်ခင်ဗျာ
ဦးသိန်းထိုင်ဦးပြပြပေးခဲ့တာဖြစ်ပါတယ်ရှင်